ကလင်းမြို့နယ်အနီးတဝက်ကရေဘေးဒုက္ခသည်ဥယေဟာရေဘေးဒုက္ခသည်စခန်းငါးခုမှာလူဥယေပေါင်း 8,000 ကျော်ရှိနေတယ်လို့မြို့နယ်အုပ်ချုပ်ရေးယုံကထုတ်ပြန်ထားတဲ့စာရင်းတွေအရာသိရပါဗျ။အဲ့ဒီစာရင်းတွေဟာမြို့နယ်အုပ်ချုပ်ရေးယုံကကောက်ယူထားတဲ့စာရင်းတွေသာဖြစ်ပြီးအခြားဖုန်းကြီးကြောင့်ဖျားကြောင့်တွေမှာရှိနေတဲ့ဒုက္ခသည်တွေအများကြီးရှိနေတယ်လို့လည်းကလင်းမြို့အခြေစိုက်ပရဟိတအဖွဲ့တွေကပြောပါဗျ။အမှတ်နဲ့အထက်တန်းကြောင့်ကရေဘေးဒုက္ခသည်စခန်းကိုမနေ့ကတမရာကြီးရောက်လာပြီးစားဝတ်နေရည်တွေပျက်စီးဆုံးရှုံးတာတွေအတွက်ကူညီမဲ့အကြောင်းပြောသွားတယ်လို့အဲ့ဒီစခန်းကမဝန်းဝင်းဆန်းကပြောပါတယ
်ဒီလိုစောင့်ထုတ်တွေတော့ကျမတို့မြင်နေရတယ်ဆိုင်အိတ်တွေလည်းမြင်နေရပါတယ်ရှင်တိုင်းတို့ကျမတို့စီတော့ဝင်းကားလာမျိုးလေးတော့ချိန်မပေးသေးပါဘူးရှင်ကုညီသေးတဲ့အပိုင်းတွေကတော့အတက်မှန်ဆုံးပေါ့အကုန်လုံးကုညီမယ်လို့တော့ပြောသွားပါတယ်ရှင်ကျောင်းပညာရေးကိစ္စတွေရောဒီစာဝတ်နေရေးကိစ္စတွေရောဒီပစ္စည်းဆုံးဆုံးနဲ့အိမ်ရဲ့အနေထားတွေရောအကုန်လုံးကိုလွတ်တော်တင်ပြီးတော့ကုညီသွားပါမယ်လို့ပြောပါတယ်ရှင
်ရေဘေးဒုက္ခတဲ့စရင်မပေါ့ရင်နိုင်ငံတော်ကပေးတဲ့အကူအညီရဖို့အခက်အခဲတွေရှိနေတဲ့နေရာတွေရှိနေပါသေးတယ်။အုပ်ချုပ်ရေးယုံမှာစရင်မပေါ့တဲ့ဒုက္ခတဲ့စခန်းတွေမှာတော့အစိုးရထောက်ပံ့မှုတွေမရရှိသေးဘူးလို့စမ်းမြို့ရက်ကွက်သာသနာရခိတကျောင်းတိုက်လက်ထောက်ဆရာတော်ဦးကုံတလာကမိန့်ပါတယ်
။အုပ်ချုပ်ရေးအဖွဲ့ကြီးအနေနဲ့ကတော့အထက1ကနေပြီးတော့မှ5အထိပေါ့လေ။တရေးစခန်း5ခုလို့ကြားရတယ်။အဲ့ဒါတွေပဲသူတို့ကစင်းနေကောက်သွားပြီးတော့ဘေးပရိုင်းကနေပြီးတော့မှအလွတ်ကူညီတဲ့အဖွဲ့တွေပြီးတော့ရောက်မလာဘူး။အဲသူတို့ဌာနတွေပဲဦးစင်းတော့ကတော့အလွတ်ဌာနတွေဆိုတော့ကိုပိုင်စရိတ်နဲ့ကိုရှိနေတဲ့အရာနဲ့ပဲသူတို့ကိုကွန်ကြီးတံပိုးနေရတယ်လောလောဆယ်ကတော့ရက်ွက်အနေထားနဲ့တောင်းတာတဲ့လူတွေက5000ထဲ3000ထဲ2000ထဲအဲ့လိုအားလုံးစုစုပေါင်းနေပေါ့နော
်သာသနာရခိတဖုန်ကြီးကြောင့်မှဒုက္ခသည်1800ကျော်ရှိနေပြီးစားတောက်စရည်အတွက်တရက်ကို7-6သိန်းကျော်ကုန်တယ်လို့သိရပါဗါတယ်အဲ့ဒီဖုန်ကြီးကြောင့်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစံ858အခြားပရဟိတအဖွဲ့တွေကအဝတ်စားတွေလှူတာတော့ရရှိတယ်လို့သိရပါဗါတယ်အခုချိန်မှာကလင်းမြုံနယ်တစ်ခုလုံးနေပါရေမြုပ်နေပြီးစံ900တွေစံကန်းတွေစံဆက်တွေရေမြုပ်နေတာကြောင့်စံ818ကို7,000နဲ့ကြက်ဥတလုံးကို7,500အထိပေးဝယ်နေရတယ်လို့သိရပါတယ်။ဒါအပြင်ရေမြုပ်နေတဲ့အင်ကြီးအိမ်ကောင်းတဲ့ရွှေဆိုင်တွေကိုလည်းအုပ်စုဖွဲ့ပြီးဖောက်ထွင်းနေတာရှိတယ်လို့ကလေးမျိုးအခြေဆိုင်အထက်ချင်းတွင်းလူငယ်များကွန်ရက်ကကိုကျော်သက်ဝင်းကပြောပါတယ်
။ဒီလုံချုံကြီးပိုင်းကလည်းဒီဘက်မှာဘလို့မှပေးနိုင်ဘူးပေါ့။ပြုတ်တဲ့တော်တဲ့ရေမြုပ်တဲ့နေရာတွေကဘယ်သူမှမရောက်တော့ဒီအဲ့ဒီကိုမှုတွေတော်တော်များဆိုးဆိုးဝါးဝါဖြစ်နေတာအဓိကတော့အုပ်စုလိုက်ဖွဲ့ပြီးမှဆက်နေနေဒီအေးတတိုးဆိုင်နေကိုစုံဆိုင်နေတိုင်းမှာဂိုဒေါင်တွေပေါ့နော်ဝင်ဖောက်တယ်မမှန်တွေခွဲတယ်တတိယကိုလှန်တယ်အဲမှာရှိတဲ့ပစ္စည်းတွေကိုလူယူဖို့ကြိုးစားတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ကတော့မလုပ်ဘူးကျွန်တော်တို့သွားပြီးပေါ့အော်ပြောတယ်ကျွန်တော်တို့ကလည်းလိုက်တယ်လိုက်တဲ့အခါမှာလည်းဒီမှာလောက်လေးဝါးနဲ့ပြစ်တာရှိတယ
်ရေဘေးဒုက္ခသည်တွေအနေနဲ့လက်တလော့အဆင်မပြေတာတွေအပြင်ရေကျသွားရင်လည်းလမ်းမြေတွေအိမ်တွေဆုံးရှုံးသွားတာကြောင့်ဘလူတွေလုတ်ကင်စားတော့ရမယ်ဆိုတာကိုတွေးပူနေတယ်လို့ပြောကြပါတယ်ရှင်